မုံရွာမြို့ကြောက်စစ်ပုံအမြောက်တက်ဝင်းကျင်မှာရှိတဲ့ကျေးရွာတွေမိရှုခံနေရပြီးတော့ရွာသူရွာသားတွေထွက်ပြေးနေကြတယ်လို့ဒေသခံတွေက VOA ကိုပြောပါရယ်အပြန်အလှန်တိုက်ပွဲတွေမရှိပေမဲ့စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့လိုက်ပစ်နေတာကြောင့်အရသာထိခိုက်သေးဆုံးမှုတွေလည်းရှိနေပါတယ်ဒီကြောင့်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့မက်ခင်ဖြူထွေးပြောပြပေးပါမယ
်စကိုင်းတိုင်းမုံရွာမြို့နယ်မှာရှိတဲ့ကျောက်စစ်ပုံအမြောက်တက်ပတ်ချလေကကြေးရွာတွေတဲ့စစ်ကောင်စီတပ်ဖွဲ့တွေဝင်ရောက်လာပြီးတရွာဝင်တရွာထွက်မိရှို့သွားတယ်လို့ဒေသခံတွေကပြောပါရယ်မင်းတဲ့ကြေးရွာကနေမင်းညနေကထွက်လာတဲ့စစ်ကောင်စီအဖွဲ့ဝင်တွေဟာဒီကနေ့မနေ့အစောပိုင်းမှာခိုးတန်းကြေးရွာထဲဝင်ရောက်ပြီးဒေသခံတွေတချို့ကိုမိရှို့နေတယ်လို့ဒေသကာကွယ်ရဲဘော်တို့ကပြောပါရယ
်အခုတည်းရဲ့အခြေအနေကတော့လည်းကြည့်တော့အဲဘာမှအဒီမပြိုင်လေးရောက်ခုလည်းကြည့်တော့အဲ့တော့မှဟိုနည်းနည်းဟိုအခြေအနေကဟိုမနေနေလို့ပါဆောင်းအဲ့တော့အပြီးပြီးရောက်သလိုနေရတဲ့အခြေအနေလို့ပါရောက်တာတော့ဟုတ်တယ်မိရှို့ရတယ်ဟုတ်တယ်ဟုတ်တယ်အဲ့တော့ကျတော့400ပြောင်း500ပြောင်းတော့ရှိပြီလားမချူတာလေ၃မိုင်ပတ်ချလဲလောက်၄မိုင်ပတ်ချလဲလောက်အဲ့လောက်ကိုမီးရှို့နေတယ်ပြည်ရ
ရွာရဲ့မလန်းမကန်းကနေအခြေအနေကိုစောင့်ကြည့်နေရပြီးမီးလောင်ပျက်စီးမှုကိုတော့အတိအကျမသိနိုင်သေးဘူးလို့ပြောပါရယ်ရွာထဲမှာတော့ဒီကနေ့နေ့လဲအချိန်အထိစစ်ကောင်စီအဖွဲ့ဝင်တွေရှိနေတော့မယ်လို့ပြောပါရယ်ရေကန်စုကြီးရွာရဲ့ဖေဖော်ဝါရီလ28ရက်ပြီးခဲ့တဲ့ပုံထုနေညာကလက်နက်ကြီးထိမှန်လို့အရသာ9ဦးဒဏ်ရာရခဲ့တဲ့အကြောင်းလဲပြောပါရယ
်ဒီကနေ့ဒေသခံတွေတော့ဟိုပေါ့လက်နက်ကြီးနဲ့ရဲအထူးနဲ့စိတ်ကြောက်ထုတ်တဲ့မိချူနဲ့ဆိုတော့အဲလောက်ခဲ့ရအောင်တော့စီမေးချောင်းနေပါဘူး။လက်နက်ကြီးကြောက်တဲ့ချိန်ကြီးကတော့ဟိုမိညာကတော့ရေကန်ကြီးရအောင်လက်နက်ကြီးချတာတော့9ယောက်ခြိရပါတော့။9ယောက်လောက်ကတော့စိုးရရတယ်လို့သိရတယ်ကြာဟုတ
်။ချီရွာတွေကဒေသခံတွေတချို့မိရှုဖြက်စီးခံရတာလက်နက်ကြီးနဲ့ပစ်ခတ်လို့တိတ်ဆုံးထိခိုက်တာတွေရှိတယ်လို့မုံရွာမြို့ပေါ်မှာလည်းအစစ်အစစ်တားဆီးတွေပုံမှန်တိုင်းဆက်ပြီးရှိနေတယ်လို့မုံရွာမြို့ကန်တူကလည်းပြောပါရယ်။
ဒီလိုကျင်းရတော့ဖန်နာစီကားတွေလည်းရှိတယ်လေကျင်းရတာတွေလည်းရှိတယ်ကျွန်တော်တို့သိပြီးမထူရအောင
်မုံရွာမြို့မှာဒေသတွင်းတော်လှန်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေအကြားအပြန်အလှန်ထိတိတိုက်ပွဲတွေမရှိပေမဲ့ကျေးရွာတွေထဲလက်နက်ကြီးတွေနဲ့ပစ်ခတ်လို့အရသာထိခိုက်ဒဏ်ရာရတာတွေလည်းရှိတယ်လို့ဒေသခံတွေကပြော